ိုဗစ်ကာလစာဝတ်နေရေးအဆင်ပြေစေဖို့အတွက်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကထောက်ပံ့ကူညီတွေပေးဝေရမှာအရင်တစ်ခေါက်ကစည်ရင်းမပါဘဲကြံ့ကြောက်ကြသူတွေကိုငွေသားထောက်ပံ့ကြည့်ပေးနေတဲ့အကြောင်းကိုပြောပြပါမယ်။ဒီမှာအင်တနာထုံးပါပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုကိုဗစ်ကာလမှာစားဝတ်နေရေးအဆင်ပြေစေဖို့အတွက်မလကအခြေခံစားပတ်ကုန်ထောက်ပံ့ကြေးခါ၅မျိုးကိုဝေပေးခဲ့ရမှာမပါဝင်ခဲ့တဲ့သူတွေကိုငွေသားထောက်ပံ့ပေးနေတာပါဒီတစ်ချိန်မှာတော့ပထမတစ်ခေါက်တုန်းကရိတ်ခါအထောက်ပံ့မရခဲ့တဲ့သူတွေအပြင်ပြည်ပကပြန်လာပြီးနောက်အလုံးလက်နဲ့ဖြစ်နေတဲ့သူတွေကိုပါထည့်သွင်းပြီးအင်ထောက်စုတစ်စုကိုငွေကျပ်တပေါင်းခွဲစီထောက်ပံ့နေတာဖြစ်ပါတယ်ထောက်ပံ့ငွေပေးတဲ့အစီအစဉ်ကိုတော့မနေ့ကစခဲ့တာလို့လည်းရန်ကုန်တိုင်းဒေသကြီးလှိုင်တာယာမြို့နယ်အနောက်ပိုင်းအုတ်ချုပ်ရီမှုဦးနေမင်းထွန်းကပြောပါတယ်
။အကြောင်းမျိုးကြောင့်ဆင်းရဲတဲ့ဖြစ်အဲ့ဒါကအများကြီးပါလေ။နောက်တစ်ခါလည်းရက်ကနေမိသားစုတိုင်းကြောင်းရှိဝင်ရောက်လာတဲ့ဖြစ်ဒီတော့တော့ဆင်ကနေမရှိပါဘူး။မိသားစုတိုင်းဆိုတော့အင်းကတော့ပုံမှန်ငွေမရှိဘူး။အခြေခံကတော့ရှိမယ်။စားဝတ်နေရေးတွေသူအကူအညီကားတို့ရတယ်ပေါ့နော်။အဲ့တော့ပါပဲ။နောက်တစ်ခုကကျတော့ဒီလိုကိုယ်နိုင်ကိုကြားလာရောက်ရှောက်ထားတဲ့သူတွေပေါ့နော်အဲ့လိုဆိုအဲ့လိုပုံမှန်မှာပြည့်ပြည့်စုံစုံမှာပြီးတာပေါ့ခင်ဗ
ျကက်ယောဂကာလာအကူအညီလိုနေသူတွေကိုငွေကြေးထောက်ပံ့တဲ့အစီအစဉ်ကိုတော့နိုင်ငံအနှံ့မှာစတင်နေတာပါစကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်မှာလည်းတပ်ဆိုင်ရာရက်ကော့တွေအလိုက်အထောက်ပံ့ပေးတဲ့အစီအစဉ်စတင်နေပြီလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတန်းထွန်းမြင့်ကပြောပါတယ
်ကျွန်တော်တို့ပေးတဲ့နေရာမှာကြတော့သူတို့ယာယီမှုတွေကနေထည့်ပြီးတော့မှကျွန်တော်တို့ရက်ကော့တွေလိုက်ပေါ့နော်ကျွန်တော်တို့ဒီမှာကတော့ကျွန်တော်တို့ကိုယ်စားလှယ်အနေနဲ့ဒီရုပ်သက်လောက်တဲ့နေရာမှာတော့ပြောရယာယီမှုတွေကနေထည့်ပြီးမှသူတို့ဒီများတဲ့ဒီနေရာမှာဆိုလို့ရှိရင်ကြတော့အစုရဲ့တနေရာထားပြီးတော့မှအဲ့ဒီမှာသူရက်ကွက်လိုက်ပေါ့ဗျာသူတို့ဂျိုင်းအစုလိုက်အစုလိုက်အဲ့လိုမျိုးပေးတာပေါ့အိမ်နိုင်ရောင်ပေးတာလည်းရှိတယ်အစုလိုက်ပေးတာလည်းရှိတယ်ဟုတ်ကဲ့
ကဲ့ယောဂကာလမှာအခက်အခဲဖြစ်နေသူတွေအဖြစ်ငွေသားထောက်ပံ့ပေးမဲ့သူတွေထဲမှာတော့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေဖြစ်ကြတဲ့ပြန်ကျစေးတဲ့အငှားရင်မောင်းစာပန်းလုတ်သားရေလုတ်သားအလုတ်ကျန်းသမားချန်လုတ်တာပုဂ္ဂလိကလုပ်ငန်းတွေမှာလောက်ကင်နေတဲ့နေစာဒါမှမဟုတ်ရှားကြီးဝန်ထမ်းတွေအပြင်လက်တလောအလုပ်လက်နဲ့ဖြစ်နေတဲ့သူတွေလည်းပါဝင်ပါတယ်။ကက်ဘေးကာလာမှာပဲလက်နက်ကင်ပြိပခါတွေကြောင့်အိုးအိမ်ဆွန့်ခွာတိမ်းရှောင်နေရတဲ့သူတွေကိုလည်းလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြန်လည်နေရခြားထားရေးဝန်ကြီးဌာနကအကူအညီပေးတာတွေရှိခဲ့တာပါ။အစောပိုင်းမှာတော့အကူအညီလိုအပ်နေတဲ့အခြေခံလူဒန်းစားအဖြစ်သတ်မှတ်ရမှာပြည့်စုံမှုမရှိဘူးဆိုပြီးဝေဖန်မှုတွေလည်းကြုံခဲ့ရပူပါရဲ့ရှင်။ဒီမှာအင်တနာထုံးမှာရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်။